ထောင်ချီရှိတဲ့ဆင်ဆွေအစိပ်ပိုင်းတွေကိုတရုတ်မြန်မာနိုင်ငံနယ်စပ်မြန်မာနိုင်ငံတွင်းမှာပျော်ပျော်တင်းတင်းရောင်းချနေတာကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေမကြသေးခင်ကပဲစုံစမ်းတွေ့ရှိခဲ့ကြပါတယ်တရိတ်ဆန်အစိပ်ပိုင်းတွေကိုအကြီးအကျယ်ဝယ်ယူနေတဲ့တရုတ်နိုင်ငံနဲ့နယ်စပ်ဒေသမှာဒီလိုဆင်ဆွေတွေဥပဒေမဲ့ရောင်းချနေတာကိုတော့ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကလျှို့ဝှက်စုံစမ်းခဲ့ကြတာပါဒီအကြောင်း VOA သတင်းတောက်ဂျိုးဒီကပူဟာသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကတင်ပြပါပါ
တော်ရန်ဒရေးဆန်နေကုံသွယ်မှုစောင့်ကြည့်ဖွဲ့တစ်ခုဖြစ်တဲ့ Traffic နဲ့ Oxford Brookes တက္ကသိုလ်ကပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေပါဝင်တဲ့လျှို့ဝှက်စုံစမ်းရေးအဖွဲ့ကရှမ်းပြည်နယ်ရှေးပိုင်းမုံလားဒေသမှာဆင်ဆွေအစိပ်ပိုင်းပေါင်း 3,300 နဲ့မဖြတ်တော့ရသေးတဲ့ဆင်ဆွေပေါင်း 90 လောက်ရောင်းချနေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ Traffic အဖွဲ့ရဲ့ရှေ့တောင်အရှဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Chris Shepherd ကတော့ Train Tracing ပေါင်းစုံကိုဥရိမဲ့ရောင်းချနေတာအန်အော်ဒီတွေ့ခဲ့ရတဲ့အကြောင်းပြောပါတယ်
။ There's a very large wildlife market full of all different endangered and threatened and illegal species everything from elephants to tigers birds
ဆင်တွေကြားတွေငှက်တွေကစားရှားပါပြီးမျိုးတုံးတော့မဲ့တရိษံမျိုးပေါင်းစုံကိုဥပဒေမဲ့ရောင်းချနေတဲ့တော်ရိုင်းတရိษံဈေးွက်ကြီးတစ်ခုပါဆင်းဆွေတွေဆိုရင်လဲတုံလှုပ်เสียကောင်းတော့အောင်ကိုများပါတယ်အရင်တုန်းကဒီနေရာမှာတွေ့ခဲ့ဘူးတာတဲ့အများကြီးကိုပိုများနေတာပါ
အရင်တုန်းကဆိုရင်တော့ဒီဒေသမှာတော်ရိုင်းတရိษံတွေကိုအသားဖြစ်စားသုံးဖို့ရိုးရာဆေးဖော်ဖို့နဲ့အမတ်တရစူးစမ်းဖို့လောက်သာဖြစ်ပြီးတွင်းတွင်းကျကျရောင်းဝယ်တာမျိုးမရှိခဲ့ဘူးလို့လဲလေးလာစုံစမ်းသူတွေတွေ့ရှိခဲ့ကြပါတယ်ကူကမှာတော့မုံလားဒေသကဈေးွက်ထဲမှာမြန်မာနိုင်ငံကတောရန်ဒရိဆန်စိတ်ပိုင်းနေတာမကအာဖရိကလိုပြင်ပကတင်သွင်းရောင်းချတာတွေလည်းရှိနေတာပါဒါပေမဲ့လည်းဈေးွက်ထဲမှာဘလောက်များများဆဆနေရာယူထားတယ်လဲဆိုတာအတိအကျသိဖို့ကတော့မလွယ်ဘူးလို့ဒေါက်တာခရစ်ရှက်ဘတ်ကပြောပါတယ
် We did find products that were from Africa hippo teeth for example so it's likely and also the volume of the ivory
ဥပမာရေမြင့်ရဲ့သွားလိုမျိုးအာဖရိကတိုက်ကလာတဲ့ပစ္စည်းတွေကိုလည်းတွေ့ပါတယ်ဒါကြောင့်တခြားကလာတဲ့ပစ္စည်းတွေလည်းပါကောင်းပါနေနိုင်ပါတယ်။တွေ့ရတဲ့ဆင်ဆွေပမာဏအရအာရှတိုက်ကဆင်တွေစီကနေရတာသာဖြစ်မဲဆိုရင်တော့တော်တော်ကြောက်စရာလည်းကောင်းပါတယ
်။ Trend Tracing နဲ့ကုန်သွယ်မှုစောင့်ကြည့်အဖွဲ့ဖြစ်တဲ့ Traffic ကတော့သူတို့ရဲ့ရှာဖွေတွေ့ရှိချက်တွေကိုသက်ဆိုင်ရာနိုင်ငံတွေဖြစ်ကြတဲ့မြန်မာနဲ့တရုတ်ဆွေရတာဝန်ရှိသူတွေကိုတင်ပြသွားကြမှာပါ။
There are tools to use to tackle this trade to ensure that it's not crossing the border and that to the market.
နေစားဖြတ်ကျော်တာတွေမလုပ်နိုင်အောင်ရောင်းဝယ်တွေကိုထိန်းချုပ်ဖို့သုံးနိုင်တဲ့နည်းလမ်းတွေရှိတယ်လို့နောက်ဆုံးမှာဈေးကွက်ကိုပါပိတ်ပစ်လိုက်တဲ့အထိလုပ်နိုင်တဲ့နည်းလမ်းတွေရှိပါတယ
်။ဥပဒေမဲ့ဆင်ဆွေရောင်းဝယ်ဖောက်ကားမှုကိုနေနေရမှာတော့တရုတ်နိုင်ငံကတခြားတိုင်းပြည်တွေထက်တက်ကြွကြွဆောင်းအပ်တာတွေ့ရတဲ့အကြောင်းလဲ Traffic အဖွဲ့ရဲ့ရှစ်တောင်အရှက်ဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Chris Shepherd ကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံနေဆက်ဒေသမှာတွေ့ရတဲ့ကုံသွယ်မှုမျိုးတွေထပ်ဖြစ်မလာအောင်ဟန်တားရမှာတော့တရုတ်နိုင်ငံမှာလည်းတာဝန်ရှိတယ်လို့သူကမြင်ပါတယ်
။ The need for reducing demand in China for the ivory. We've got to kill the market, kill the demand. And I think that's an incredibly important step. The other though is enforcement and that's enforcement within China, enforcement within Myanmar.
တရုတ်နိုင်ငံကဆင်ဆွေဝယ်လူအားကိုရှော့ချဖို့လိုပါတယ်။ဈေးကွက်ကူရောဝယ်လူအားကိုပါအမြင့်ဖြုတ်ရမှာပါ။ဒါအင်မတန်အရေးကြီးတဲ့ခြေလှမ်းလို့လည်းကျွန်တော်ယူဆပါတယ်။နောက်ထပ်လှုပ်ဖို့လိုတာကတော့တရုတ်နိုင်ငံမှာရောမြန်မာနိုင်ငံမှာပါအရေးယူဆောင်ရွက်ဖို့နဲ့ပူးပေါင်းဆောင်ရွက်ကြဖို့ပါ
။တရုတ်နိုင်ငံကတော့မောင်ခိုဈေးကွက်ကဖန်ဆီးရမိထားတဲ့ဆင်ဆွေတန်ချင်6တန်ကိုပြီးခဲ့တဲ့သတင်းမှတ်ထက်မှာပဲအများပြည်သူရှေ့မှောက်မိရှုဖြစ်စီပြခဲ့တာပါ။မြန်မာနဲ့တရုတ်နှစ်နိုင်ငံစလုံးဟာဆိုရင်တော့ရှားပါတရိတ်ဆန်တွေကုံသွယ်မှုကိုတားမြစ်တဲ့နိုင်ငံတကာစာချုပ်တစ်ခုဖြစ်တဲ့ CITES အဖွဲ့ဝင်တွေလည်းဖြစ်ကြပါတယ်ခင်ဗျာ။